မြန်မာနိုင်ငံမှာဒီ Global Witness ကနောက်ဆုံးအစီရင်ခံစာထုတ်ပြန်လိုက်ပါတယ်အဲ့ဒီထဲမှာကချင်ပြည်နယ်ကထွက်တဲ့ကြောင်စိထွက်တဲ့ပမာဏနဲ့တိုင်းကြမယ်ဆိုရင်37 billion American dollar ရှိရဟာကိုလူငယ်စုအရင်အာနာရှင်ဟောင်းနဲ့သူအဆိုင်ဝင်ခရိုနီလူငယ်စုကလေဝကြီးအုပ်ပြီးတော့ရောင်းစားနေရဆိုတာတွေ့ရပါတယ်ဒါဟာလူတိုင်းမြေပြုဆင်ပြဖြစ်ကြတဲ့ကိစ္စဟွန်ငွေသာမကဒီဟာရောင်းရတဲ့ပတ်စံတွေကအစားတာပြည်သူဘဏ္ဍာမဖြစ်တယ်မလားလို့ပြောကြပါတယ်ဆိုတော့ကြောက်စင်းနေမကဘူးသဘာဝတံငွေတွေဘာတွေနဲ့ပတ်သက်ပြီးတော့လဲကျွန်တော်တို့အချက်လက်ပိုက်နည်းနည်းပြောပြပါဒီသယံဇာတတွေထုတ်ယူနေတာဟာပမာဏအဖြစ်ဘယ်လောက်လောက်ရှိတယ်လို့ဆရာအကြံဉာဏ်လေးလံတွေ့ရှိရပါလိမ့်ခင်ဗျာ
အခု Global Witness ကသူဒေသနာပြုပြီးထုတ်တဲ့ဟာရဆိုရင်တော့သက်နည်းစာပေါ့ဒါကြောက်စင်းတစ်ခုပါခင်ဗျာ2014နဲ့2013ပေါ့လေနည်းနည်းဆောင်မှာပဲတိတိကျပြောရင်အတန်းရှည်ပါဝင်ပေါ့လေသူတို့ရဲ့ခီသားစုတွေပိုင်တယ်နဲ့ကုမ္ပဏီနဲ့ကြည့်လိုက်ဆိုတော့နှစ်နှစ်မှာဒေါ်လာတန်ပေါင်း442တန်းခွဲကျော်ပေါ့လေရောင်းရတယ်လို့ပြောပါတယ်နောက်တစ်ခုကစီဝိုင်းဥပိုင်းလီမိတက်ကတော့တန်း300လောက်ပေါ့283တန်းကျော်ဧရှားဝါတို့လို Chronis ပေါ့ဆရာရဲ့ Chronis ကုမ္ပဏီကတော့တန်း389တန်းကျော်နောက်တစ်ခါဒီငွေစီဝါလုပ်တဲ့ဝီရှူကန်တို့ကျွန်တော်တိုင်ဟင်းသားညီငယ်ကြီးတွေဖွဲ့တွေကအိုးလိုဖွဲ့ရအားလုံးပေါင်း206တန်းကျော်ဒါဘာလဲဆိုရင်ဒါနှစ်နှစ်သာပဲရှိသေးတယ်ခင်ဗျာဆိုတော့ဒီလိုပမာဏဟာသူတို့ကလည်းသူတို့ခိုင်မာတဲ့အထောက်ထားရပြောတာပေါ့ဒါကျောက်စင်းတစ်ခုပါသို့တော့ဒါကျောက်စင်းတစ်ခုတင်မှာဒီကျောင်းရည်ဒီဟလာကျောင်းရည်ဆိုတာကျွန်တော်တို့မိုးကိုဘက်ကထွက်တာရှိတယ်နောက်တစ်ခါကျွန်တော်တို့မိုင်းရှိဘက်ကထွက်တာလည်းရှိတယ်ဟောဒီလိုကျောင်းရည်ရနာတွေရှိပါတယ်ဒါတွေက1988နောက်ပိုင်းကျွန်တော်တိုင်းပြည်ကိုစီးပွားရေးကိုတကားဖွင့်မယ်ဆိုပြီးမှဈေးကွက်စီးပွားရေးစနစ်လို့ပြောတာပေါ့အဲ့ဒီစနစ်အရ public ကပေးတဲ့ခါမှာအမေရိကန်ကုမ္ပဏီတွေထွက်ကြလာပေါ့လေဟလာဖွဲ့ကြပြီးတော့မှဒီကုမ္ပဏီတွေနဲ့အကျိုးတူဆိုပြီးတော့မှ share လောက်တာရှိတချို့ကလည်းရောင်းစားတာပေါ့ဆိုင်ဒီလိုနဲ့လုပ်ခဲ့တဲ့ဟာတွေကနှစ်ပတ်မဲ့သာရှာခဲ့တော့ဒါတွေကပမာဏအဖြစ်ပြောမယ်ဆိုတော့ share အများကြီးခင်ဗျာကျွန်တော်ပြောတော့ခက်ပါလေတော့ဒါတစ်ချက်ပါနောက်တစ်ခု share ခုနကပြော guest လက်ကြီးတဘောပဲ guest ကတော့သူက public ကမပေးဘူးခင်ဗျာနိုင်ငံပိုင်းဟလာကျွန်တော်တို့ဒီ corporation တွေကန်ကြီးတော့မှကျွန်တော်ပိုင်းဒီတိုင်ရနေတော့တက်လာပါစားပြီးထိုင်အောင်ရောင်းတာပုံလေးရအောင်မရှိတဲ့ပြည်သူချမပြတော့ဘယ်ပုံစံနဲ့ဘယ်ချိုးစမ်းနဲ့ယူရဲဆိုတော့ကျွန်တော်တို့သိစိတ်မသိဘူးသို့ဆိုရောင်းရငွေနဲ့ပြည်ဆိုင်ရာမှာဖြစ်နေတဲ့ပေါ်ပေါက်လာတဲ့ခဏနေရကြည့်ရင်2000ခုနှစ်ကစပြီးထိုင်အောင်ရောင်းတာရောင်းရငွေစုစုပေါင်း cross ပေါ့လေဟာ1 billion ဝန်းကျင်ရှိတယ်အဲ့ရက်တက်လာတာကကျွန်တော်2003-04တော့ဆိုရင် 2-3 billion နော်နောက်ဆို 4 billion လောက်ရှိလာတယ်ဒေါ်လာ3,400,000,000တော့ပေါ့လေရှိလာတော့ဒါကြောင့်လည်းသူတို့ဘာလို့လဲဆိုတော့တစ်ခါလည်းဆရာပြောမယ်ဆိုနေကတော်ကြီးဆောက်တဲ့ idea person ကဆောက်တယ်လို့ကျွန်တော်ပြောလို့ရတယ်လို့ဆိုကြလဲကြားတဲ့ဗနေနေရတော့ခုနီကုမ္ပဏီကိုလုပိုင်ကုန်နေပြီးနေပြီးတော့ဆောက်ပြီးတော့သူတို့အဖွဲပြန်ပြီးတော့ကြောက်စင်းကြောင်းရဲ့လုပေးတာရှိတယ်တစ်တော်တွေပေးတာရှိတယ်ဆရာရဲ့ရွှေတော်တွေပေးတာရှိတယ်အဲဒါမျိုးနဲ့လုပ်တဲ့ခါကျတော့တိတိကျကျပြောဖို့တော့ခက်တယ်ဒီဆိုင်ကအခုလိုထွက်ပေါ်လာတဲ့ကိန်းလမ်းအချက်လေးကကြည့်မယ်ဆိုရင်တော့နှစ်စဉ်ဟာဒီလျန်ချီချီရှိနေဆိုတော့ကျွန်တော်အချမ်းပြောလို့ရပါတယ်ဆရာရဲ
့ဟုတ်ကဲ့ဆရာကျွန်တော်နောက်တစ်ခုမေးချင်တာကဆိုတော့ဒီလိုနိုင်ငံခြားကုမ္ပဏီတွေကိုသယံဇာတကိုဒီတိုင်းအစိမ့်တိုင်းရောင်းလိုက်တာလားဒီပြည်တွင်းမှာလာထုတ်တယ်ဆိုရင်ကုမ္ပဏီတွေစီကအဲ့ငွေကြေးအပြင်မြန်မာနိုင်ငံသားတွေမြန်မာလူမျိုးတွေကျွမ်းကျင်မှုအတတ်ပညာမြန်မာတွေကိုအသုံးပြုပြီးထုတ်လားဆိုတဲ့အချက်တစ်ချက်သိချင်ပါတယ်သူတို့ကရောအဲ့အတတ်ပညာပိုင်းကျွမ်းကျင်မှုအပိုင်းဘယ်လောက်ရရှိသလဲနောက်တစ်ခုကဒါ CSR လို့ခေါ်တဲ့ဒါ Corporate Social Responsibilityအဲ့တော့သူတို့စဉ်းစားရလားအခုဆိုကြပါစို့ဆရာဒီကြောက်စိမ့်ကိစ္စမှာဆိုလို့ရှိရင်မြေစာပုံပြိုလို့လူတွေအများအပြားသိရတယ်မကြခဏတာတွေဖြစ်နေဆိုတော့ဒီဟာကိုရောင်းစားတဲ့ပုဂ္ဂိုလ်တွေဟာတိုင်းပြည်အတွက်တာဝန်ကြီးကြီးယူခဲ့တဲ့လူတွေတိုင်းပြည်ကိုချစ်လှပါရဲ့ဆိုတဲ့ဓာတ်တွေကိုမစဉ်းစားမဲ့ပတ်စံရပြီးရောဆိုပြီးမျက်ကွယ်ပြုပြီးတော့မင်းတို့ထုတ်ကြကွာသိချင်ရင်စေပြေးစေဒီဟာတွေဘာမှမကြည့်နဲ့ဆိုတဲ့သဘောများပေးထားခဲ့လေသလားကျွန်တော်အဲ့ဒါကိုဆရာအမြင်သိချင်ပါတယ်
မပြေတော့လဲတရားရှိဆရာရယ်ဆရာကမေးတဲ့မေးခွန်းထဲမှာအဖြေကုန်ပါနေပါပြီကျွန်တော်ပြောချင်တာလုံးဝအုတ်တုံကျွန်တော်တို့ကဒါဖြစ်တဲ့အခြေအနေပေါ်မူတည်သုံးသပ်ကြည့်တော့အဲ့ဟာညာနှုံးကြီးအဲ့လိုမှန်းနေပါတယ်ခင်ဗျာအတိုင်းကြီးအတွက်လဲအကျိုးရှိအောင်လုပ်မယ်ဆိုတဲ့ EJ ပြောတဲ့ policy ပေါ့ဆရာဒီ policy အောက်မှာကိုကျိုးစည်းပွားကိုရှာကျင်တဲ့ဆန္ဒပြောရရစကားပြောတော့ဆရာရယ်လုံးဝစိုးတိုက်တဲ့ဟာကဘာဖြစ်လာလဲဆိုတော့ company တွေဖွဲ့မယ်ဟလာစစ်တပ်ကြီးအတွက်ဆိုပြီးဥပဒေလက်ကြီးဖွဲ့တယ်ဒီဝဲကော်ပိုရေးရှင်းဆိုဘရန်ကိုထပ်ထုတ်တယ်ပြီးတော့မှသူကနေဂလိုဘယ်ကနေရလာတဲ့အခါခုနပြောတဲ့ခွန်ကြီးစီတော့သူတို့နဲ့ထင်တဲ့ပုံကူများပေါ့ဆရာရင်တပ်မီကြီးကအစဗိညာစာကြီးအဆုံးဒီလူနဲ့ပေါင်းပြီးတော့လုပ်တဲ့အခါကျတော့ခုနဆရာမေးတဲ့မိကုန်းနဲ့ပြောရင်တော့ဒီလူတို့ကတောင်းဝန်ခံမှုတောင်းယူမှုလုံးဝမရှိဘူးလေလုံးမှုတွေများတယ်အပြင်အခုဆရာကပြောသွားလို့ဖားတတ်ပါသူလူကြတော့တရားကြီးတော့ကျွန်တော်တို့တွေ့ကြဆိုမျိုးကိုတို့ဘာလို့မိုင်းရှိလို့မှကျွန်တော်ကိုယ်တိုင်ရောက်ဖို့ပါအဲ့ဒီကနေက ကျွန်တော်ကုမ္ပဏီတွေဟာမျက်နှာလဲပဲဖြစ်လူတွေသိကြတာဘာမှတောင်းမခံလို့တောင်းလို့မရှိဒါဘာကြောင့်လဲဆိုတော့စနစ်ကြတဲ့ထုတ်ယူမှုတွေမရှိဘူးကြားကိုတခုပဲကြည့်တယ်နောက်လူတွေလည်းဆင်းရဲတဲ့အခါကျတော့ဖြစ်တယ်လို့ပေါ့ကြာဥမာတခုပေးမယ်ဒီမှာဆိုလို့ရှိရင်ကျွန်တော်တို့ကွန်ဆာချင်းလုပ်တာဆရာရဲ့ဒီလက်နဲ့ကြိယာအဆုံးနဲ့ဒီ safety အတွက်ခုမှပမာကြီးလက်နဲ့လိုရတဲ့ခေါင်းမှပမာအတောက်မရှိဘူးဒီလိုဖြစ်တဲ့အခါကျတော့တာဝန်ခံမှုတာဝန်ယူမှုဆိုတာလုံးဝမရှိပါဘူးဆရာရဲ့
ဟုတ်ကဲ့ဆရာကျွန်တော်ပထမဆုံးဒီကိစ္စကိုဘယ်လိုဟန်တာနိုင်မလဲဆိုတာမမေးခင်မှာအရေးကြီးတဲ့ကိစ္စတစ်ခုကအခု NLD ရွေးကောက်ပွဲနိုင်ပြီးတော့အစိုးရသေးဖွဲ့လိုက်ပြီးဆိုတော့ဆရာ
ဆိုတော
့ဒီဆိုတာအနေနဲ့ဒီစီးပွားရေးအကျိုးအများရနေတဲ့လူတွေနဲ့မကင်းရမကင်းကြောင်းတွေသူတို့ကိုယ်တိုင်တွေနဲ့အာဏာထွက်ပြောင်းရေးကိုဆွေးနွေးရမှာဖြစ်ပါတယ်။ဆိုတော့ဒီကိစ္စတွေကိုထောက်ပြလိုက်ရင်ဒီလူတွေကဟာငါတို့အာဏာနဲ့မကဘူးချမ်းသာကြွယ်မှုပါလွှဲပေးရမယ်သဘောဖြစ်နေပါလားဆိုပြီးတော့သူတို့ဒီအာဏာထွက်ပြောင်းပေးရေးအတွက်များအခက်အခဲရှိလာလိမ့်မလားဆိုတာလည်းစဉ်းစားစရာလို့ထင်ပါတယ်ဆရာဘယ်လိုသဘောပါလဲ
။ဟုတ်ပါတယ်ခင်ဗျဒါကတော့အမှန်ကမဲ့ဖြစ်ပါလိမ့်မယ်။ဘာကြောင့်လဲဆိုတော့လူတဘာဝအရာကြည့်လို့ရှိရင်အာနာလဲဆွန့်လိုက်ရပြီ။ဒါလေးလဲဆွန့်ရမယ်ဆိုတော့ဒါတွေဟာသူတို့အဟံတာဖြစ်ဖို့အတွက်စေကူးကောင်းစေကူးလာနိုင်ပါလိမ့်မယ်။နော်ဒါကတကယ့်ကိုကြီးမားတဲ့စိန်ခေါ်မှုပါခင်ဗျ။ဆိုတော့ဒါကိုပြေလျော်ဖြေရှင်းမှုအတွက်ဆိုလို့ရှိရင်တက်လာမယ်ဆိုရပြီ။ကြည်ကြည်ကြက်မြန်သူစဉ်းစားရပါလိမ့်မယ်။နော်တော်တော်လေးပဲဒါတင်မွေးတဲ့အနေအထားဖြစ်တယ်လို့ဒီဝိုင်းရှိတော့တခုလဲကြည့်လို့မြန်ဒါနိုင်ငံရေးနဲ့ဆက်ဆက်လာတဲ့ political issue က major issue ပါ။
ဆရာအဲ့တော့အခုလိုနိုင်ငံရေးအရသိအကဲဆက်တယ်ဒီကိစ္စကိုအင်မတန်သိမ်မွေးတယ်လို့ဆရာပြောတာမှန်ပါတယ်ဒါပေမဲ့ကျွန်တော်စဉ်းစားမိတာတလောက်များပြတဲ့ပတ်စံဟာကျွန်တော်တိုင်းပြည်ပြန်လဲထူထောင်ရေးအတွက်လိုအပ်တယ်မဟုတ်လားဆရာဒီလုပ်ငန်းတွေကိုအဓိကအခြေခံထားပြီးတော့ဒီလုပ်ငန်းတွေကရရှိလာတဲ့ငွေကြေးကိုရင်းမှတ်တည်ပြီးတော့တိုင်းပြည်ကိုပြန်လဲထူထောင်ရမှာမဟုတ်လားဆရာ
မှန်ပါ
ဟုတ်ကဲ့ဆိုတော့အဲ့ဒါကြောင့်သူတို့နိုင်ငံရေးအရလက်တင်ခံလာအောင်ခေါင်းကြီးလာအောင်ဆိုပြီးတော့ခင်ဗျားတို့ဆက်ပြီးတော့တိုင်းပြည်ကိုလုပ်ကြဆိုတော့တိုင်းပြည်ပြန်လဲထူထောင်ရေးတဲ့ငွေကြေးကဘယ်ကရမလဲအဲ့ဒါကြောင့်တော်တော်မေးရပါဆရာ
ခုဒီမိုဆီနိုင်ငံတော်တဲ့အခါမှာအစိုးရတရတယ်မဟုတ်ဘူးဆရာရေဥပဒေပြုမဲ့စွတ်တော်ကြီးကပါရတော့မယ်စွတ်တော်ဒီပြည်သူလူထုရဲ့ဆန္ဒကိုကိုစားပြုထားတော့စွတ်တော်ကြီးကချုပ်ပြောမဲ့ဒီကိစ္စကိုပေါင်းဝန်ဆောင်ရွက်ပေးဖို့တို့တယ်သူကဥပဒေတွေထုတ်ပေးပြီးတဲ့အခါမှာဒါတော့အစိုးရနဲ့အပြန်အလှန်ညှိမှာအစိုးရတအားမူဝါဒနဲ့အကောင့်တွေပေါ်မှာဆရာဒီလိုပဲကျွန်တော်တို့ဟုတ်လားနော်ဒီဒီမိုဆီနိုင်ငံနေမှာဆိုရင်စပယ်ဆိုရတဲ့ဘောရာဆိုတော့အကြမ်းင်းပြောမယ်ဆိုတော့၃ဘက်ပေါ့ကြာရအစိုးရနဲ့တွတ်တော်နဲ့စပယ်ဆိုရတဲ့ဒီဘောရာဥမာဆိုပါလို့ဆရာမြေဆုံလိုအမျိုးပေါ့မြေဆုံတင်ပြဿနာတက်လာတဲ့အခါမှာကျွန်တော်စပယ်ဆိုရတဲ့ပါလာကြီးဆရာရဒီဘက်ပေါ့နော်ဒါတိမ်မွေးတယ်ဆိုတာလေဗရွန်ကိစ္စမှာဖြစ်ခဲ့ပြီးပြီဒါကြောင့်ကျွန်တော်တို့ကဒါတိတ်ပိမ်မွေးတယ်တောင်ပေါင်းဆောင်ကဒါတိုင်းပြည်အကြက်တက်ဆိုဒီလိုလုံးဝသားနေကျွန်တော်ပြေးလဲနေ
ခုမေးချင်တာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဒီခရိုနီတချို့ကလည်းပဲအပြေးရတယ်ဆရာဘာကြောင့်ပြေးတယ်လဲဆိုရင်ဒေါအောင်ဆန်းစုကြည်နိုင်ရင်နိုင်ငံသားယင်းနှိမ့်နှံ့မှုတွေဝင်လာမယ်အဲ့ဒါကျုပ်တို့ခုနီတွေပဲသူတို့နဲ့ပူပေါင်းပြီးတော့လုတ်ကင်တတ်တာဆိုတော့ကျွန်တော်တို့အတွက်အကျိုးပိုစီတာပေါ့ဆိုတော့သူကအဲ့လိုကိုပုံမနေပြောတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသဘောထားကလည်းပဲခုနီတွေစီမံရောက်ရှိနေတဲ့ပတ်စံတွေဟာလက်နေတို့ဘိန်းတို့အကျန်းဖက်တဲ့ကိစ္စတွေမှာမစုံမနံတိုင်းပြည်ပြန်လဲထူထောင်ရေးအတွက်ပညာရေးကျန်းမာရေးအတွက်ဆိုရင်ကောင်းတာပေါ့လို့ပြောထားရဆရာဆရာဒီမှတ်ချက်ဟိုဘက်ဒီဘက်မှတ်ချက်ကိုဆရာဘယ်လိုသဘောလဲဆရာ
ကျွန်တော်အမြင်နဲ့ချက်ရှိပါတချက်ကခုနဆရာလည်းမေးတယ်မျိုးမှာကျွန်တော်ဖြေဖို့ကြံပါတယ်တလောက်များတဲ့ငွေတွေဟာတိုင်းပြည်ရဲ့တိုးတက်ဖို့မျိုးမျိုးပြပြန်လဲသုံးဆလို့မလိုအပ်ဘူးလားကျွန်တော်လိုအပ်တယ်ပြောတယ်ဘယ်ပုံပဲနည်းဒါတော့နိုင်ငံရေးကသုံးပြရမယ်ဥပဒေရှိရမယ်ခုတွေတထမ်းလိုက်ရမှာခုတွေကိုအကောင့်တွေပေါ်တဲ့အခါမှာစီဝိုင်းချုံတော့ကျွန်တော်ပြောအောင်အဲ့လိုအခါမှာကျွန်တော်ပုံလေးမြင်လာဆိုတာပြည်သူနဲ့ချပြပုံလေးမြင်တော့ဆိုတာချလာတဲ့အခါကျရင်ကဲကောင်းပြီခင်ဗျားဘလောက်ပိုင်ဆိုင်တယ်လေပိုင်ဆိုင်သေးရတင်တော်တဲ့ဥတွေရကျွန်တော်ကအခွင့်ကောက်နဲ့ကျွန်တော်ပြန်ကောက်ယူရမှာပေါ့ဆရာရေဒါနိုင်ငံတိုင်းမှာရှင်းသုံးတာပဲအခွင့်ကောက်ဆင်းနဲ့ကျွန်တော်ကဒီဟာကိုတိုင်းပြည်ဖွင့်ထုတ်တဲ့မှာပြန်လဲပြီးမှအသုံးချရမှာနောက်တစ်ခုကလည်းမမကြီးမှာနောက်မှ80ပြီးတဲ့နောက်ဈေးကွက်စီးပွားရေးစနစ်ဆိုဒါအမေကမှာကျွန်တော်ကကျွန်တော်စကားနဲ့ပြောလို့ရှင်တော့ open the door close the gate နော်ဒီကောင်လေးတော့ဖွင့်ထားတယ်မြေကြီးပိတ်ပြီးမှဒီ gate ထဲမှာဟလာစိုက်ဆိုင်ရပန်းရဆိုင်ရတွေနဲ့လှုပ်ထားတဲ့အခါပြည်သူလူထုကဘာမှလွတ်ပိုင်မှုမရှိဘူးဆရာတိကျတယ်နေ့စဉ်ကတော့မတွေ့ကြုံရှိဘူးပြောမယ်ဆို level playing field ရှိဖို့ဆရာဒီကွက်မှာမပြိုင်နိုင်တဲ့အခါကျတော့ပြိုင်နေတဲ့လူတွေကအခုလိုအဖွေးရတဲ့လူတွေကငွေရှိတယ်အတိုက်အတာလေးတစ်ခုစီသူတို့က resource တွေရှိတယ်ဒါပေမဲ့တစ်ချက်ရှိတာကနိုင်ငံတကာညီနေမနေမှုတွားတဲ့အခါသူဗမာနိုင်ငံလိုနိုင်ငံမှာတွားရင်သူကအတမ်းမင်း condition တစ်ခုချထားတယ်ဆရာတစ်ချက်က investor လုံးမဲ့လူများဟာ criminal တွေရာဇမှုကျူးလွန်တယ်မဆရာဒီသိရတဲ့သူ criminal တို့သတ်မှတ်တယ်ဒါမျိုးနဲ့လုံးမဲ့ဆိုဘယ်ကဥပဒေနဲ့ညှိနေပြီဆရာဒါတစ်ချက်နောက်တစ်ခုကနိုင်ငံမှာစီးပွားရေးဥပဒေ limited လို့ခေါ်တဲ့စစ်တပ်ပိုင်နဲ့ဒီကုမ္ပဏီကြီးပေါ့နော်သူနဲ့ MNC တူတူပါပဲအဲ့ဒါကြီးကလေဝကြီးထုတ်ထားတဲ့ကသူနဲ့ဆိုတော့အလွမ်းတဲ့တဲ့လူများဟာလေခရီးလေးရှိသလိုစစ်တပ်ရဲ့ဒီ
ူးပဲလူမတက်ကအေးဩဩစာအာနာနဲ့လှုပ်တဲ့ဟာကြီးရှိတဲ့ပုံကြီးတွေဟာကျွန်တော်တို့နိုင်ငံတကာအထူးသဖြင့်အမေရိကန်နိုင်ငံရဲ့အင်ဘက်ဆိုင်နဲ့ဒီလီလှုပ်ကအတော်ခက်တယ်ဆရာဒီနှစ်ခုကဘာလဲဆိုတော့သူတို့ဥပဒေပြဋ္ဌာန်းထားတယ်လက်ရှိကဒီမိုးစနိုင်ငံတွေမှာစစ်တပ်ဆိုတာစီးပွားရေးမလုပ်ဘူးဆရာကြီးမလုပ်တဲ့အခါကျတော့စစ်တပ်ကစီးပွားရေးလုပ်တဲ့ပုံကြီးနဲ့ဒီဘက်ကအင်ဘက်ဆိုင်ကသွားပြီးမှယင်းနည်းနဲ့မလုပ်ခွင့်ပေးမထားဘူးအဲတခုတော့ရှိသဘောဆရာကြီးအမေရိကန်နိုင်ငံအေဇမ်ချင်းပေးပြီးတော့မှဒါလည်းပဲသမတ္တကြီးနဲ့တန်းရရှိမှရပါဆရာကြီးလွတ်တော်ကြီးကဥပဒေပြဋ္ဌာန်းပြီးတော့မှဒါကြီးတော့ဖေးတို့တော့ကြည့်လုပ်တဲ့ပွားဆိုရင်တော့ဒီအခြေအနေကတော့ဖြစ်ချင်းချင်းသို့တော့ဒါကတော့အိမ်မက်ပဲဖြစ်ပုံများတယ်လောလောဆယ်တော့ဒီပုံစံတော့တော်တော်ဖြစ်ပါတယ်